ရခိုင်ပြည်နယ်အတွင်းတောင်တင်နေတဲ့လေစီးပြေတဲက38ဦးတို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထပ်ပြီးတော့လက်ခံလိုက်ပါတယ်။ ARD တိုင်းမှာဖမ်းဆီးရမိပြီးရခိုင်ပြည်နယ်ထဲမှာလက်ခံထားရတဲ့လေစီးပြေတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားစီစစ်မှုလုပ်ငန်းတွေပြီးစီးသွားပြီဖြစ်ပြီးအ мян ဆုံးပြန်ပို့နိုင်ဖို့ဆောင်ရွက်နေတဲ့အကြောင်းရခိုင်ပြည်နယ်အစိုးရကပြောပါတယ်။လေစီးပြေတွေထာနေပြန်ပို့ရေးနောက်ဆုံးရထားတဲ့အခြေအနေနဲ့ဘင်္ဂလားမြန်မာနယ်ခြားဆောင်တပ်ဖွဲ့တွေကြားပစ်ခတ်မှုနောက်ဆက်တွဲအခြေအနေတွေကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါရှင်။ရခိုင်ကမ်းလွန်ပင်လယ်ပြင်ကနေဖမ်းဆီးရမိတဲ့လေစီးပြေး200ရုပ်တည်းကဘင်္ဂလားဒေ့ရှ်နိုင်ငံထံကိုမလွှဲပြောင်းနိုင်သေးတဲ့ကြံရှိနေသေးသူတွေကအများစုကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကထပ်မံလက်ခံလိုက်တာမို့တောက်ချန်နေမှာပြန်လည်ပို့ဆောင်ဖို့စီစဉ်နေကြပြီဖြစ်ပါတယ်။ ARD တိုင်းတွင်းကဖမ်းဆီးရမိပြီးရခိုင်ပြည်နယ်ထဲမှာခိတ္တထိမ့်သိမ်းထားတဲ့လေစီးပြေး900ကျော်ရုပ်တည်းမှာမြန်မာနိုင်ငံသားမဟုတ်သူတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားစီးစစ်မှုလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရဦးလှသိန်းကပြောပါတယ
်။ဒီလိုမျိုးတိတ်တိတ်ကြမ်းနဲ့လူမျိုးစုံနဲ့တိတ်ကြခွန်ရောက်လက်ခံမယ်ဆိုရယ်လေ။အဲ့ဒါကလက်ပြန်ပြောဖို့အချိန်ရှိတယ်ကျွန်တော်တို့။တိရောက်တဲ့ခွန်ရောက်ရတဲ့ verification တွေကပြီးပြီလို့ကျွန်တော်ပြပါတယ်။ခါဝင်ဒီရင်းတစ်ခေါက်လို့ဆိုကျွန်တော်တို့အဲ့ဒီလေဘင်္ဂလားဒေ့ရှ်ကိုလည်းသူတို့အကြည့်နဲ့အကြည့်ကြီးကျွန်တော်တို့ကလဲနေတရားလေးတွေတော့မျိုးမျိုးဖြစ်ဖြစ်ပြအောင်တော့လုပ်လို့ရပါတယ်။
နောက်ထပ်ဖမ်းဆီးရမိပြီးလေစီးပြေး900ကျော်တို့ထဲမှာတော့မြန်မာနိုင်ငံသား200နီးပါးပါရှိခဲ့တာဖြစ်ပါတယ်။လူကုန်ကူးသူတွေအကူအညီနဲ့မလေးရှားနိုင်ငံစီကိုထွက်ခွာကြရင်ပင်လယ်ထဲမှာမျောနေသူတွေကိုရခိုင်ပြည်နယ်တွင်မှလက်ခံထားတာကြောင့်လဲပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲရခိုင်ပြည်နယ်တွင်ကဒေသခံတချို့စန့်ကျင်ဆန္ဒပြခဲ့ကြသေးတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ခြားဆုံးတပ်တို့ဗုဒ္ဓဟူးမှာလည်းအပြန်အလှန်ပစ်ခတ်ခဲ့ကြပြီးမြန်မာရေးပိုင်တဲ့ထဲကိုဝင်ရောက်လာခဲ့တဲ့ဘင်္ဂလားနယ်ခြားဆောင်တပ်ဖွဲ့ဝင်တအူးကိုမြန်မာဘက်ကဖမ်းဆီးခဲ့ပါသေးတယ်။ရခိုင်ပြည်နယ်အစိုးရဘက်ကတော့ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးဝင်ရောက်ကင်တွယ်တာမရှိဘဲနယ်ခြားဆောင်တပ်ကပဲအရေးယူဆောင်ရွက်နေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖက်ကမကြာခဏဆိုသလိုမြန်မာဘက်ကိုဝင်ရောက်လာတတ်တယ်လို့ရဲမှူးကြီးဦးအောင်စောကပြောပါတယ်။
တခါလေကျတော့ကျွန်တော်တို့ဒီနေချသောအဖွဲ့ကြီးနေနေလည်းအလန်းဝေးတဲ့ခါကျတော့လေသူတို့ကဟိုဘာကောမလဲအမြန်ကြီးဆက်လေစပီးဘုတ်တွေနဲ့လာကြတဲ့ခါကျတော့ကျွန်တော်စီကအလီမီစွာကျွန်တော်စီကမလိုက်နိုင်ဘူးဖြစ်နေအဲဒီလာဒစ်ဘက်ကလာပြီးတော့ပိုက်ချတဲ့ဟာဒီကျွန်တော်စီဘက်ကပြီးတော့ပိုက်ချနေလူကြီးအဲအဲ့လိုတွေပေါ့တငါလီတွေကိုပတ်ဆက်ရမယ်ပတ်ဆက်နေရောငားတွေရောရားတဲ့ဥစ္စာတွေကိုအဲ့လိုပဲလူယူကြတာပေါ့မှာ
ဘင်္ဂလားဒေ့ရှ်ဘက်ကတော့နှစ်နိုင်ငံနယ်ကြားမြစ်ဖြစ်တဲ့နတ်မြစ်ထဲမှာမတင်ကားတဲ့လေတစင်းကိုလိုက်ရင်မြန်မာဘက်ကမှားယွင်းပစ်ခတ်ခဲ့တာဖြစ်တယ်လို့ဖော်ပြပြီးသူတို့တပ်ဖွဲ့ဝင်ပြန်လည်လွှဲပြောင်းပေးဖို့မြန်မာနယ်ကြားဆောင်တပ်နဲ့ညှိနှိုင်းနေတယ်လို့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့တာဝန်ရှိသူရဲ့အပြောကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်လူမောင်ခိုကူးသူတွေမူရင်မောင်ခိုတွေရာဇဝတ်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်မြန်မာဘက်ကနေကြားဆောင်တပ်ဖွဲ့ကိုပြန်လည်ဖွဲ့စည်းပြီးတင်းတင်းကြပ်ကြပ်ကင်တွယ်လာခဲ့ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်နဲ့မြန်မာတပ်တို့အကြားထိတ်တိုက်တွေ့ခဲ့တာလည်းဖြစ်ပါရဲ့ရှင်